မနက်ငယ်တွေ့စစ်မဲ့ဆိုင်ရာပြစ်မှုကျူးလွန်မှုတွေနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုတွေမှာတာဝန်ရှိတဲ့သူတွေကိုအရေးမယူဘဲထားတဲ့လုပ်ရက်တွေအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံမြောက်ပိုင်းကစစ်ပီးရှောင်အိုးမဲ့အိမ်မဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးမှုတွေခွင့်ပြုဖို့ဥရောပကိုရောက်နေကြတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကတောင်းဆိုလိုက်ကြပါတယ်မြန်မာနိုင်ငံကလာတဲ့ကိုယ်စားလှယ်အဖွဲ့ထဲမှာခရီးရန်ဘာသာရေးကောင်းဆောင်တွေအမျိုးသမီးခွင့်ရေးလှူရှားသူတွေနဲ့လူမှုကူညီရေးအဖွဲ့စည်းကပုံကိုယ်တွေပါဝင်ကြပြီးဗြိတိန်နိုင်ငံလန်ဒန်မြို့နဲ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့တွေကိုသူတို့တွားရောက်ခဲ့တဲ့အကြောင်းနိုဝင်ဘာလ20ရက်နေ့ကထုတ်ပြန်တဲ့ CSW ကမ္ဘာခရီးရန်သွေးစည်ညွှန်ရေးအဖွဲ့နဲ့ HRW Human Rights Watch အဖွဲ့တို့ပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီကိုယ်စားလှယ်အဖွဲ့ဟာကချင်ရှမ်းနဲ့တအန်းတိုင်းရင်းသားလူမျိုးနွယ်စုတွေကိုကိုယ်စားပြုပြီးတော့ဥရောပကိုလာခဲ့ကြတာပါဒီကိုယ်စားလှယ်အဖွဲ့နဲ့အတူ CSW နဲ့ HRW အဖွဲ့ကိုယ်စားလှယ်တွေကဗြိတိန်နိုင်ငံသားရေးယုံဝင်ကြီးအတိုက်ခံနိုင်ငံသားရေးဝင်ကြီးနဲ့ဒီအောက်လွတ်တော်နိုင်ငံတကာဖွံ့ဖြိုးရေးတိုးတက်မှုအဖွဲ့ရဲ့ဥက္ကဋ္ဌနဲ့လည်းတွေ့ဆုံခဲ့ကြတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။နိုင်ငံတော်တာဝန်ခံတော်ဆန်းစုကြည်နဲ့သူ့ရဲ့အစိုးရအပါအဝင်မြန်မာနိုင်ငံအတွင်းဒီပြည်တွင်းစစ်မှာပါဝင်ပတ်သက်နေကြတဲ့အဖွဲ့တွေအားလုံးတွေ့ဆုံညီညွတ်ပြီးပြည်တွင်းစစ်အဆုံးသတ်ရေးကိုဖြည့်ဆင်းကြဖို့တောင်းဆိုတယ်လို့ကိုယ်စားလှယ်အဖွဲ့မှာပါဝင်တဲ့ခရီးရန်တင်းဦးဆရာဒေါက်တာကလမ်ဆမ်ဆောင်ကပြောပါတယ်။